ေးစရာအီးမေးလ်ကဘာမှရေးပေးကယ်ဆယ်ရေးလုပ်ငန်းဆိုတာနှစ်တိုင်းမရှိသင့်ပေမဲ့မြန်မာနိုင်ငံကတော့ရှောင်လဲလို့မရပါဘူးမိုးများတဲ့အတွက်ရေကြီးတယ်လို့တမန်လူတွေသတင်းမီဒီယာတွေကပြောနေကြပြီနဲ့ပညာရှင်တွေကတော့နောက်ကွယ်ကဆင်းမြစ်ကိုထောက်ပြပါတယ်
ရင်တော့လည်းဒီလိုမိုးရင်စင်တွေပဲရွာတာပါပဲဒါပေမဲ့အခုနောက်ပိုင်းမှာသစ်တော်တွေကျနေပြီးတော့မှရေတွေကိုဆုပ်ယူနိုင်စွမ်းမရှိတော့တာမိုးရင်စင်လက်မှတ်40 50 60လောက်ရွာတဲ့မိုးတွေကိုအရင်တော့ကတော့သစ်တော်တွေရဲ့အသစ်ပင်တွေကထိမ့်သိမ်းထားနိုင်လည်းရှိတာပေါ့အခုနောက်ပိုင်းမှာတော့တောင်တွေတောတွေကနေပြီးတော့မှ storage capacity မရှိတော့တဲ့အခါမှာရေတွေကချက်ချင်းမြင့်တက်လာတာတို့ရုတ်တရက်ရေကြီးတာတို့ကြုံတွေ့နေရတာပေါ့
ဒါကတော့အာရှတဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာအဖွဲ့ဝင်ဟုတ်လားပြောသွားတာပါအီယာရီမြစ်ဆပ်ပြီးတော့မြေဖြားခံတဲ့ကချင်ပြည်နယ်မှာတစ်ချိန်လုံးကနေပြောက်မထိုးနိုင်အောင်ပဲတောတွေကပိမ့်ပိမ့်ထခဲ့ပေမဲ့1990ပြည့်လွန်နှစ်ပိုင်းတွေကဆလို့တောတွေကတစတစပြုံးလာတာမို့မိုးတွေများလာပြီဆိုလို့ရှိရင်အီယာရီမြစ်နဲ့မြစ်လက်တက်တွေရေရှမ်းနေရှိပါတယ်ဒီနေ့လည်းမြစ်ကြီးနားမှာရေဘေးဒုက္ခကြုံရဗျံနာကိုကင်ဆယ်ရေးလုပ်နေတဲ့လူတစ်ယောက်က
เนี่ยเราอยากกดไอ้นูเว้ยจะลงมาแล้วอ่ะเจอโด2000ตรงอ่ะสัตว์เดได้ไอ้เดี๋ยวเราจะลงตัวใหม่เนี่ยขึ้นที่เดโอ้ยกตาแล้วเจอโดไอ้เจ็บป่องจันโนเจอโดเลโก้อนาคตเลโก้นูบ่เปียรันดูไอ้มาซื้อตรงเนี่ยทีนี้จอกเนี่ยก็ตลอดมาเลย
ဒီလိုမျိုးသဘာဝပေးအာနေကြုံရင်ရာသီဥတုပြောင်းလဲနေတာကိုလူတွေကထည့်ပြီးတော့ပြောတတ်ကြပါတယ်။ဒါနဲ့ပတ်သက်လို့ဥဥလာကတော့
ရာသီဥတုကတော့လွန်ခဲ့တဲ့10နှစ်ကအခြေအနေနဲ့အခုအခြေအနေမှာဆိုလို့ရှိရင်တော့မိုးနေတဲ့အနေအထားမျိုးတော့ရှိတယ်ပေါ့လေ။ဒါပေမဲ့ရေဝေရေလဲမှာတော့တောင်းလေရောပါလာတဲ့ကိစ္စမျိုးတွေကပဲဒီ flash flood တွေဖြစ်နှစ်တိုင်းရေကြီးရဲ့ပြဿနာကိုကြုံတွေ့ရတယ်လို့ပဲသုံးသပ်လို့ရပါတယ်
။အင်းအမ်ဇာတာတွေထုတ်ယူတဲ့အတွက်သဘာဝဘေးဒဏ်တင့်နေကိစ္စကိုတချင်းပြင်းနေဒေသခံတွေကမသိပဲလဲမနေပါဘူး။2020တေးဆရာနာသိမ်းပြီးတဲ့နောက်ရေရှားတက်တူတွေတရားမဲ့ပို့တူးပေါ်နေတာမို့ကြုံတွေ့နိုင်တဲ့အကျိုးဆက်ကိုဒေသခံတယောက်ကသိနေတာပါရေရှား
တက်တူနဲ့ပတ်သက်ပြီးမှတော့ဟိုကတော့တောင်းနေတက်ကြည့်တာပေါ့ပြချောင်းနေပြကြည့်တယ်တော်ရင်ကြိဆိုင်နေရှားပါကောင်ချောင်းနေကငားရရရှိကောမရှိစားလာရင်တော့ဘယ်တော့မလွယ်တော့ဘူးတဘာဝကိုမြေကိုပြမထားတော့တဲ့လူကြီးကြတော့တော်တော်ဒုက္ခရောက်မယ
်ဒီမြေရှားတက်တူလို့ပြန်လဲအစားထိုးလို့မရတဲ့တယံဇာတရောကျန်လေပြိုးထောင်နှိုင်နဲ့တစ်တော်လို့ပြန်အစားထိုးလို့ရတဲ့တယံဇာတတွေပါနိုင်ငံအနှံ့ပြုံးနေနေရလဲဖြစ်ပါတယ်ဒါကြောင့်လဲအပြေပြေးဆိုင်ဟာချစ်ချင်နေနဲ့လာချမ်းနေအဖွဲချုပ်ကမနစ်ကထုတ်ပြန်တဲ့အစိန်ခံစားမှာမြန်မာနိုင်ငံဟာကမ္ဘာမှာသဘာဝဘေးဒဏ်အခက်အရဆုံးတက်နိုင်ငံဖြစ်တယ်လို့ဖော်ပြပါတယ်ဆိုက်ကလုန်းမုန်တဲ့ရေကြီးရေရှမ်းမြေငရင်နဲ့မြေပြိုဆတဲ့သဘာဝဘေးတွေကြုံရပြီးလူတွေကအပူလိုင်းတန်းစိုက်ကလုန်းတန်းတွေအပြင်မိုးကောင်ရေကြီးမဲ့အန္တရာယ်တွေရှိတယ်လို့လည်းသတိပေးထား